အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ချင်းချောက်မှုတွေကြားကကျင်းပတဲ့စနေနေ့တမလရွေးကောက်ပွဲအတွင်းလုံခြုံရေးရဲ့အခြေအနေသိပ်ဆိုးဆိုးဝါးဝါမကြုံတွေ့ရပေမဲ့မဲလာပြည်သူအရင်အတွက်ကတော့နင်းနေပါတယ်နိုင်ငံတော်ရွေးကောက်ပွဲနဲ့ဆက်နေပြီးဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေအထူးသဖြင့်ပောက်ကွဲမှုအငြင်းစားလေးတွေကြောင့်အရတား၄ဦးနဲ့လုံခြုံရေးစစ်သား၃ဦးရဲ့မနေ့တေဆုံးခဲ့ပြီးအရတားထိခိုက်ဒဏ်ရာရမှုက50ကျော်ရှိနေပါတယ်။ဒါဟာအရင်ရွေးကောက်ပွဲတွေကျင်းပခြင်းနဲ့အောက်ကမှနေစဉ်ကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေနဲ့ဆိုင်ရင်တော့ပြောပါလောက်အောင်အရေးအတွက်ကမများလာပါဘူး။မဲရလက်တွေကတော့လာမယ့်သတင်း၃ပတ်လောက်မှာရှင်းပြနိုင်မယ်လို့ IEC အောက်ကလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲလာမပေးတဲ့တပိတ်မှောက်ဖို့ပြောတဲ့တာလီဘန်တွေကတော့အခုလိုမဲပေးသူအရေးအတွက်နေပါနေတာဟာသူတို့အောင်မြင်မှုဖြစ်ရွေးကောက်ပွဲမဲယုံတွေပိတ်သွားချိန်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်လူထုရွေးကောက်ပွဲမှာဝင်မပါတာဟာနိုင်ငံသားတွေရှိကအမိန့်ပေးတာကိုလက်မခံဘူးဆိုတာနဲ့သူတို့လာရောက်တိုက်ပိုက်တာကိုလက်မခံဘူးဆိုတာကိုနောက်တစ်ချိန်ပြသလိုက်တာဖြစ်တယ်လို့လည်းတာလီဘန်ကြေညာချက်ထဲမှာပေါ်ပြထားပါတယ်။